ဒီတစ်ပတ်တော့ Cyber War လို့ခေါ်တဲ့ Internet စစ်ပွဲတွေအတွက်ခုခံကာကွယ်နိုင်ရေးနဲ့လုံခြုံရေးအကြောင်းတွေကိုစင်ကာပူအမျိုးသားကွန်ပျူတာဌာနကအကြီးတန်းအကြံပေးဦးဥက္ကာဂျူဖေကိုမေးမြန်းပြီးတင်ပြပေးမှာပါ။ဤပညာခေတ်ကြီးမှာနောက်ဆုံးကြုံတွေ့နေရတဲ့ကွန်ပျူတာအင်တာနက်စစ်ပွဲမှာမြန်မာအဖွဲ့နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကအဖွဲ့တွေလည်းပါဝင်ဆင်နွှဲခဲ့တာပါ။ဘယ်လိုစပြီးဆင်နွှဲခဲ့တဲ့ဆိုတာကိုတော့ဦးဥက္ကာကရှင်းပြပါတယ်။
ဘလို့ဖြစ်လဲဆိုရခိုင်အရေးမှာဒီဘာသာရေးတွေပါတဲ့ခါမှာတော်တော်ဘဒူးမားတယ်မှန်တယ်အဲ့လိုမျိုးဖြစ်တဲ့ခါမှာဟိုဒီဘင်္ဂလားဒေ့ရှ်လူတွေကဘင်္ဂလားဒေ့ရှ်လူရဒီတက်ကိုဘာမှစစ်ပတ်တာမရှိတော့သူနေတယ်ပေါ့အဲ့ချိန်မှာဒီလူမျိုးရေးတွေပါတဲ့ခါမှာဒီပမာဘက်ကနေတော့မှကေခေါ်အလုံးတည်သွားအောင်ဆိုပြီးတော့တော်တော်အရင်ကဒီဘင်္ဂလားဒေ့ရှ်အစိုးရ website ကိုတော့ GPS ရှိတဲ့ group ကတော့ information တွေတော့ပြီးတော့ရေးတယ်ဥပမာဖြစ်ဒီဘင်္ဂလားဒေ့ရှ် website ထဲမှာ PR တွေမှားနေတယ်တိုင်းကြည့်နေမှာလားဆိုတဲ့သဘောကျတော့ toy message ရေးပြီးတော့အောက်ကနေမှာဘယ်သူကဘယ် group ကနေ hack လုပ်ပြီးထားသွားပါတယ်ဆို message ထားခဲ့တယ်။အဲ့ချိန်မှာတို့ရှင်မှာဘင်္ဂလားဒေ့ရှ်မှာဖွဲ့စည်းထားတဲ့ဖွဲ့ရှိတယ်ဆိုတော့ဘင်္ဂလားဒေ့ရှ် Cyber Army လို့ခေါ်တဲ့ BCA ပေါ့အစိုးရအနေဖြင့်တော့လကောင်းသူတက်တနေတယ်ဖွဲ့စည်းထားတဲ့ BCA ဆိုကြအဲ့ BCA မြင်းနေပြီးတော့မှာအာတပ်မကတိုက်သွားတာဆိုပြီးမှတပ်မ website တွေတို့ကပြန်ပြီးတော့တိုက်တယ်တိုက်တဲ့ခါမှာပြောဖြစ်တယ်ဆိုတော့ကြည့်လိုက်ရင်တော့ဗမာဝက်ဆိုက်တွေအများသုံးလုံးကြာသွားတော့ခံစားဘာလို့လဲဆိုတော့ဗမာဝက်ဆိုက်ဆိုတော့အ live မဖြစ်ဘူးသူက static information တွေနဲ့ဥပမာအဖြစ်ကျွန်တော်ဥပမာဒီ MFTV website ကိုဝင်ကြည့်မယ်ဆိုဟိုလွန်ခဲ့တဲ့9နှစ်ကကြည့်တဲ့ information ပဲခုကြည့်တဲ့ information ပဲအဲ့တော့သူတို့ရှင်မှာ proper security လည်းမရှိဘူးဒါအဲ့လိုမျိုးသူတို့ကဒီ bingat ချက်ကိုဝင်တိုက်သွားတယ်အဲ့ချိန်မှာခါ PHG ကဒီဗမာဖွဲ့ရတယ်မှာအဲ့လိုတိုက်ရပါမှာဆိုတော့ခါသူတို့ရှင်ပြန်နေတဲ့ခါမှာ bingat ချက် site စုစုပေါင်း200ကျော်လောက်ပါတော့ရတယ်ဒါနောက်ဆုံးမှာတော့တံပိုက်ကြောင့်ဘင်္ဂလားဒေ့ရှ်ကရက်လိုက်တယ်သူဆက်မလုပ်တော့ဘာလို့သူတို့မှကြားဆုံးနေများများတော့တယ်ဒီဟာကိုဆက်မလုပ်တဲ့ခါမှာ BHC ကလည်းဘာမှမလုပ်တော့ပဲလီစိုက်ပါတော့အေးတော့တယ်ပေါ့ခင
်ဗျဟုတ်တယ်အစိုးရ website တွေတော်တော်များများကလည်းတေးနေတာများတယ် information လိုချင်လို့ဖွင့်ကြည့်လိုက်လို့ရှင်အစ်စ်တက်နေတာမတွေ့ရဘူ
းဟုတ်ကဲ့ဆိုတော့ဒီပြမဒီမရှိရဒီ website တော်များများဒီ e-government ကိုတော့တော်တာနေသေးတယ်ခင်ဗျအများဆုံးအဖြစ် information တွေတက်ပဲလုပ်ပေးတာဒီ information တွေဆိုရင်မှန်တာပြောရင် update မဖြစ်တာတွေအများကြီးပဲကျွန်တော်ဆိုတော့တင်ပြခဲ့တိုင်းဆိုတော့လွန်ခဲ့တဲ့ငါးနှစ်က information ကခုနေကြည့်တဲ့ဒီအတိုင်းပဲအဲ့အတွက်တို့ကတိတ်ပြီးတော့ security မထားတော့ဘူးအဖြစ်သဘောမျိုးသာထားတယ် website တွေကိုအဲ့တော့ Bangladesh ကတော့တိုက်နိုင်ပါပြီဆိုတော့ဝင်တိုက်လာဒါပေမဲ့ Bangladesh ကတော့သူတို့ရဲ့ဒီ IT ကတော်တော်မြင့်သွားပြီသူတို့က e-government တွေပဲဖြစ်သွားပြီအဲ့ဒီမှာကဒီ BH ရုံတက်လာသူတို့ရဲ့ operation မှာအများကြီး effect ဖြစ်သွားတယ်ခင်ဗျာ
ဆိုတော့ဆက်တိုက်နေလို့ရှင်သူတို့ပို့နာမဲ့သဘောရှိတာပါဟု
တ်ကဲ့အဲ့တော့ပို့နာအတွက်သူတို့က PCA ကမကျညာပဲနဲ့စစ်ကိုဖြည့်ညင်းသွားတယ်ခင်ဗျာ
ဟုတ်တယ်အဲ့လိုမျိုးတစ်ဖက်ကတိုက်လို့ဖွင့်လို့မရဘူးဟိုပြည့်ညင်းလိုက်တယ်ဆိုတာကိုတစ်ဖက်ကဒီ BHG အဖွဲ့ကနေဘယ်လိုလုပ်သည်
ဒါသာဖြစ်ဒီ hacker group တွေသူတို့ကကိုယ်ပိုင် website တွေရှိတယ်။ကိုယ်ပိုင် website ကျတော့သူတို့ကဘယ်အချို့တက်လိုက်ပါပြီ။ဘယ်ဘသူကိုတိုက်ခိုက်လိုက်ပါပြီ။ဘာလဲ quick code ရှိတယ်။အဲ့ဒီမှာဘယ်လိုဖြစ်လဲဆိုတော့အင်းရဆို BCA ကဒီ Bangladesh Cyber Army အများကြီးသူတို့က information တွေတင်နေကြဘယ် website ကိုသူကတိုက်ခိုက်လိုက်ပြီ။ဒီမှာပြီးကဘယ်လိုတိုက်ခိုက်လိုက်ပြီ။ဟောဒီမှာဒီ BCA ပြန်တက်တဲ့ခါမှာနောက်မှအဲ့ကျတော့ဘယ်လိုဖြစ်သွားလဲဆိုတော့ PCA ကသူ့မှာရှိတဲ့ information တွေအကုန်လုံးပေးချပလိုက်တယ်။သူတိုက်ခိုက်ဟာတွေဘာမှမပြောတော့ဒီကိစ္စဘာမှမပြောရမှသူက calendar ဖုန်းချလိုက်ပြီးတော့ဘာသူတို့မလုပ်တော့စက်ဖုန်းနဲ့တို့လိုက်တယ်ခင်ဗျ။ဟော BHC ကလည်းစက်မလုပ်တော့ဘဲရက်သွားတာ
။အဲ့လိုရက်သွားတဲ့အခါမှာဟိုဘက်မှာငကိုပိတ်ထားတာတွေကပေါ့နော်ရက်လိုက်ပြီဆိုလို့ရှိရင်စစ်ပွဲတစ်ခုပြင်းရင်းသွားပြီဘလို့ပြန်ပြီးတော့သူတို့ရဲ့ site တွေကိုပြန်ထူထောင်နေအဲ့ဒါသိကြလို့ပါ
။သူအဲ့ဒါကဘယ်လိုကြီးလဲများသောအားဖြင့်ဥမာ e-government တို့ဘာလို့မှဆိုတော့တို့ဥမာ Singapore government အထက်ပဲသူတို့တစ်ခုတည်းမှထားကုန်ရတယ်။သူတို့ကသူတို့ရဲ့ backup site ရှိတယ်။ဒီမှာဥမာဒီစီတက်ရီကဗရီစိုက်ဒ်ဟာမျိုးရှိတယ်တော့အမှမြင်ရတဲ့မှာပတ်ကက်ရှိတယ်ဒီ main site ကြီးတစ်ခုကျသွားရင်တော့မှသူတို့အချိန်နဲ့ငယ်အတွင်းမှာဥပမာအဖြစ်2ရက်တန်းနေရှိမှ3ရက်တန်းနေရှိမှအချိန်တွင်းမှာပြန်ပြီးတော့ information ကိုပြန်ပြီး recover ပြန်လုပ်လို့ရတယ်အခု issue ခင်ဗျာဟော Bangladesh မှာကျွန်တော်ထင်တယ်အဲ့အမျိုးလောက်ထားတဲ့အတွက်2ရက်3ရက်တန်းမှာသူတို့ site ကပုံမှန်ပြန်ဖြစ်သွားတယ်ခင်ဗျာ
နော်ငါတို့အတိုက်ခံရတဲ့ site ကတော့သုံးလို့မရတော့ဘူးဒါပေမဲ့သူတို့ backup လုပ်ထားတဲ့ site ကနေတစ်ဆင့်ပြန်ဖွင့်တဲ့သဘောပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ဒါပေမဲ့အဲ့ information တွေက2ရက်3ရက်တော့ update ဖြစ်မှာမဟုတ်ဘူးဘာလို့ဒီပြတ်တော့တဲ့2ရက်3ရက်တွင်မှာဒီ information တွေ update ဖြစ်မှာမဟုတ်ဘူးအဲ့ဒါတော့ပြဿနာနည်းနည်းရှိတယ်ဒါပေမဲ့အများကြီးဖြစ်လာဆိုတော့အများကြီးဖြစ်မှာတော့အဲ့အတွက် daily operation တစ်ခုနောက်ဆက်ခံရတာတစ်ခုပဲဖြစ်သွားရခဏဟုတ
်ဒီ Bangladesh ကအတိုက်တာခံရလို့ဒီမြန်မာအစိုးရ website တွေမှာအခုရောပြန်ပြီးဖွင့်နိုင်ပြီလို့ကြားလား
ဖွင့်နိုင်ပါပြီခင်ဗျာသူတို့ကအစိုးရတွေကောင်က static ဆိုတော့သူတို့ချိန်မှာ information တွေအများတိုင်းရှိနေတော့ဒီအားလေးသူက page အလုံးစုံရှိလဲ set page 15 page တော့ပဲရှိတော့အဲ့ဒါကိုချက်ချင်းပြန်ပြီးတော့ပြန်တင်ရတော့အဆင်ပြေတယ်ခင်ဗျအဲ့တော့တို့ဟိုဘင်္ဂလားဒေ့ရှ်ဆိုင်ပါကွာလို့ဒီကောင်ကချက်ချင်းကောက်တင်မြန်မာဆိုက်ကမြန်မာကောက်တင်ကူရသွားတယ်ဟ ဟိုမြန်မာတိကျသူ့ရဲ့ data international ပြန် recovery လောက်သွားဆိုတော့အချိန်နဲ့ပြန်กว่าပါအဲ့တော့ထိတာများတာအထိအများဆုံးခံရတော့ပြန်လဲရှာထိနေတာအဲ့ဒီကသူ့ရဲ့ recovery တိုင်းကြာသွားတယ်ဘာမှာကြတော့အထိနေတဲ့သူ့ရဲ့ recovery တိုင်းကမြန်သွားတယ်အဲ့တော့ဘာမှာဝက်ဆိုက်တဲ့အခုဆိုရင်ပုံမှန်အတိုင်းပြန်ပြီးတော့အဆင်ပြေနေပြီခင်ဗျာ
မြန်မာနိုင်ငံမှာရှိတဲ့ဒီ computer website တွေပေါ့နော်အစိုးရ website တွေကိုနော်ဘလို့ထိန်းသိမ်းသိမ်းသိမ်းလုပ်တင်တယ်လို့ထင်တယ်
အာများသောအားဖြင့်ကတော့ကျွန်တော်ဆက်စပ်တင်ပြခဲ့တဲ့အတိုင်းပါဒီပြမပြ website တွေမှာဥပမာဖြင့်ဥပမာဒီ digital recovery ဒီ cyber attack မှာဟုတ်ဘူးဥပမာအားဖြင့်ပုံတိုင်းကြမယ်ငင်းငင်းလှုပ်မယ်တစ်ခုဖြစ်မယ်ဆိုရင် data information တစ်ခုကိုငင်းငင်းကာကွယ်နိုင်ဖို့အတွက်အားမျိုးတွေသူတို့ cyber security တင်တယ်ခင်ဗျအဲ့တော့ security သူတို့ရဲ့ firewall တွေဘယ်လိုထားမလဲအခုတော့ဒီ security တွေကိုဘယ်လိုချိန်ဥပမာဖြင့် password ဆိုရင်ဒီ site တစ်ခုရဲ့ password ဆိုအမြင်နဲ့စက်တင်မလို့တင်ဘူးဥပမာဖြင့်ဥပမာတစ်လတနေချိန်ရမယ်နှစ်လတနေချိန်ရမယ်ဘာဘာပြန် firewall ဆိုရင်တို့ဘလို့ကောင်းတဲ့ firewall တွေကိုထားရမလဲအဓိကတော့ဆက်စပ်ပြောနေကဖြစ်သွားပြီရှိနေတော့ဒီ firewall တွေဒီ password တွေမရတော့ဘူးကျောသွားပြီဆိုရင်တော့ဒီ data ကိုဘလောက်တောင် recovery ဘလို့ပြန်လုပ်လို့ရမလဲအဲ့ plan တွေတို့ရှိမှထားတယ်ခင်ဗျ contingency plan နေနေအဲ့ဒါဆိုရင်တော့ဒီကိစ္စအဆင်ပြေသွားလိမ့်မယ်လို့တင်တယ
်ဟုတ်အဲ့တော့ပေါ့နော်အခု cyber war တွေဖြစ်လေရှိတယ်ဖြစ်တတ်တယ်ဒီ cyber war တွေအတွက်ကိုကြိုတင်ကာကွယ်လို့ရသလားဒီဟာတွေနဲ့ပတ်သက်ပြီးတော့ဘယ်လိုခုခံကာကွယ်ဖို့ဒီစစ်ပွဲကိုခုခံကာကွယ်ဖို့အတွက်လုပ်နိုင်တယ်အဲ့ဒါလေးနည်းနည်းပြောပြပေးပါ
ဟုတ်ကဲ့များသောအားဖြင့်ဒီကောင်တော့ကျွန်တော် channel ရေးရှင်းမှာကျွန်တော်တို့ဒါကတော့ဒါ protection risk ပေါ့နော်ကျွန်တော်တို့အကြောင်းမှာတကယ် cyber war အဓိကမတင်ခဲ့ရအဓိကများသောအားဖြင့်တင်ရတာဒီဒီမှာဒီပုံတိုင်းကြမယ်ငင်းငင်းလှုပ်မယ်မိလာမတာမျိုးတွေအခုဆိုအခုဒီ cyber war ဆိုတာ another risk တစ်ခုဖြစ်လာပြီအဲ့ risk ဘလို့ဖြစ်လာဟိုဘလို့ကာကွယ်မလဲဆိုရင်ဆိုတော့ပြောခဲ့တဲ့အတိုင်းကျွန်တော်တို့ကအခုမှဒီ cyber army group တွေကျွန်တော်တို့ကစပြီးထူထောင်ဖို့လိုလာပြီဒီအရက်ဖက်အနေနဲ့ဒီဟာကိုဘလို့ကာကွယ်မလဲဥပမာဖြင့်ဆိုရင်ကျွန်တော်တို့ဒီ government website တစ်ခုမှာဆိုရင် website အပြင်မှာဒီ website ကိုကာကွယ်ဖို့အတွက်အကြီးဘောက်ကဖို့အတွက်ဥပမာဖြင့် group တစ်ခုရှိတင်လာပြီ security group ဆိုတာမျိုးရှိတင်လာပြီအဲ့လိုမျိုးလေကိုယ်တွေကစပြီး plan လုပ်တင်တယ်ခင်ဗျာနောက်တစ်ခုကဒီမှာဖြစ်လာပြီဆိုရင်လည်းဘလို့ plan recovery လုပ်မယ်ဆိုတာဟောပါခုနေစပြီး plan လုပ်တင်နေခင
်ဗျာကွန်ပျူတာပညာရှင်ဦးဥက္ကာကျူဖေးရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်နော်